ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအခိုင်အမာထောက်ခံအားပေးတဲ့ Apple Daily သတင်းစာထုတ်လုပ်သူဂျီမီလိုင်အဖမ်းခံရပြီးနောက်တနေ့မှာတော့သူသတင်းစာတွေနိုင်ပိုင်းအတွင်းရောင်းကုန်သွားပါတယ်။ဟောင်ကောင်လုံခြုံရေးဥပဒေချိုးဖောက်မှုဆွဲချက်နဲ့ဂျီမီလိုင်အဖမ်းခံရတာပါ။အများဆုံးလေးချိန်ပုံနှိပ်ထုတ်ဝေကြပုံစံအတိုင်းစောင်းရင်၅သိန်းပုံနှိပ်ထုတ်ဝေခဲ့တဲ့သတင်းစာရှေ့ဆုံးဆက်မနာရဲ့ခေါင်းစည်းစရာမှာတော့ Apple Daily ကဆက်ပြီးတော့တိုက်ပွဲဝင်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်။Apple Daily သတင်းစာတွေစောင့်ရင်အများပြပုံနေခဲ့ပေမဲ့လမ်းမေးဆိုင်အတော်များများမှလည်းနိုင်ပိုင်းအတွင်းသတင်းစာတွေပြတ်သွားခဲ့တာပါ Apple Daily သတင်းစာရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Next Digital သတင်းစာတိုက်ပိုင်းရှင်ဂျီမီလိုင်အဖမ်းခံရတာကိုအန်တုတဲ့အနေနဲ့အဲ့ဒီလိုခေါင်းစည်းစရန်းကဖော်ပြခဲ့တာပါနိုင်ငံခြားအစိုးရနဲ့ပူးပေါင်းကြံစည်မှုတန်ရာနဲ့အသက်82နှစ်အရွယ်လှိုင်းကိုသူ့အိမ်မှာတင်းငွေနေကလာပြီးဖမ်းဆီးတော်ရလို့သတင်းစာကဖော်ပြပါတယ်အဖမ်းခံရသူခုနိုးထဲမှာလာရက်တာနှစ်ယောက်နဲ့ Next Digital ကုမ္ပဏီအစီအမံတာဝန်ရှိသူတချို့လည်းပါပါတယ်။သူအဖမ်းခံရပြီးနိုင်ပိုင်းအချာမှာတော့လုံခြုံရေးတပ်သားနေရာကျော်က Next Digital ကုမ္ပဏီထဲဝင်ရောက်ပြီးတော့စီးနှင်းရှာဖွေခဲ့ကြပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ Joshua Wong တည်ထောင်ခဲ့တဲ့ Democratic Party ခေါင်းဆောင်ဟောင်းအသက်23နှစ်အရွယ် Agnes Chow အပါအဝင်လူသုံးဦးဖမ်းခံခဲ့ရပါတယ်။ဇူလိုင်လမှာဟောင်ကောင်လုံခြုံရေးဥပဒေအတည်ပြုလိုက်ပြီးတဲ့နောက်Democratic Party ကိုဖျက်သိမ်းခဲ့တာပါဟောင်ကောင်လုံခြုံရေးဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့အဖမ်းခံရသူတွေထဲမှာတော့ဂျီမီလိုက်ကအထင်ရှားဆုံးလူတစ်ယောက်လည်းဖြစ်ပါတယ်